ဒဇယ်မြို့နယ်တဲကဂဒူးမနေမြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီကနေ့ဖေဖော်ဝါရီလ22ရက်မနေ့3နာရီဝန်းကျင်မှာစတင်တိုက်ခိုက်ခဲ့ကြပြီးမနေ့6နာရီဝန်းကျင်လောက်မှာအပြည့်အသက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။တိုက်ပွဲပစ်ပြီးမကြာမီမနေ့4နာရီဝန်းကျင်လောက်ကစပြီးစစ်ကောင်စီကတိုက်လေရင်တွေနဲ့ဂဒူးမကျေးရွာနဲ့အနီးတစ်ဝိုက်ကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOA ကိုပြောပါတယ
်။အဝ3နာရီကနေစဖြစ်တာအဝါဒဇယ်မြို့နယ်ကဒူးမပေါ့ဆံပြားကြေးရွာပေါ့ဗျာကဒူးမအဲသိမ့်နိုင်နိုင်ပါလေဟုတ်အဲကဒူးမကတော့မရှိကြလိုက်အချင်းချင်းတော်တော်ကိုများတယ်မနေ့မိုးလင်းနေရှိမနေ့၃နာရီကနေဖြစ်တာဟိုမှာမိုးလင်းနေရှိပဲမိုးလင်းနေရှိကကြိုကြာကိုလိုက်ပြနေတာနေရင်လည်းအဝါသူတို့လာပြီးတော့ကျဲတဲ့ချိန်ကတော့အဝါလောက်ပါပြီဒီဝန်လာတော့ရှိပြီအဲ့ဒီကနေတက်ဆက်ကျင်းနေတာပဲနှစ်ချိန်နဲ့ပဲတပီပီတစီ
ကဒူးမနယ်မြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့ဝင်တွေမတိုက်ခိုက်ခင်တပတ်လောက်အလိုကလေးကကျေးရွာအတွင်းဒေသခံတွေတင်းရှောင်ကြဖို့တိုက်တွန်းထားခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ချိန်မှာရွာအတွင်းမှာဒေသခံတချို့ရှိနေသေးပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံဘလောက်ထိခိုက်ဒဏ်ရာရခဲ့တယ်လဲဆိုတာတော့အတိအကျမသိရသေးဘူးလို့ပြောပါတယ်။စစ်ကောင်စီကဂဒူးမကြေးရွာကိုအဓိကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီကြေးရွာနဲ့အနီးဝန်းကျင်ကကာကွယ်ရေးတပ်ဖွဲ့တွေရှိနေနိုင်တယ်လို့ယူဆတဲ့ရွာတွေကိုပါလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဂဒူးမနယ်မြေရဲစခန်းမှာအင်အား90ဝန်းကျင်ရှိပြီးဒီကနေ့တိုက်ပွဲမှာစစ်ကောင်စီဘက်က30ဝန်းကျင်တိုက်ဆုံးခဲ့တယ်လို့ဆိုပါတယ်။ကျန်တဲ့စစ်ကောင်စီတပ်သားတွေကလက်နက်တွေကိုတင်ဆက်ပြီးစုတ်ခွာသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေဘက်ကလည်း6ဦးကြာဆုံးပြီး10ဦးဝန်းကျင်ထိခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ
်။အဲဒီဘက်ကတော့ဟာနောက်တော့30ကျော်ကြာတယ်။ဟုတ်ကျွန်တော်တို့ဘက်ကထိခိုက်ရှိရတယ်။အထိခိုက်ရှိတယ်ဆိုတာမင်းများအောင်လို့ထိခိုက်ကဘာရရေဘောဆေလောရေကြာပါလားကျွန်တော်တို့က6ရက်လောက
်ဖေဖော်ဝါရီလ14ရက်နဲ့15ရက်နေ့တွေကလည်းကဒူးမကြေးရွာအနီးတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ကဒူးမကြေးရွာအပောင်းဝင်းအနီးဝန်းကျင်ကြေးရွာတော်များများကဒေသခံတွေလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာကိုတင်းရှောင်ထွက်ပြေးနေကြရပါတယ်ဒဇယ်နဲ့ရေဦးကြားကြေးရွာတွေနဲ့ဒဇယ်မြို့တောင်ဘက်ကကြေးရွာတွေကိုစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့ဖေဖော်ဝါရီလ19ရက်နေ့ကတည်းကစတင်ထိုးစစ်ဆင်လာတာကြောင့်ဒေသခံ9000ဝန်းကျင်လောက်စစ်ပေးရှောင်နေကြရပါတယ်ရှင်